တကူရနိုင်ငံရဲ့အာနာရှင်စက်ကြီးမေ18အောက်မေပြည်နေ့မှာဂွန်ဂျူလူခွန်ယေစုကိုဒေါက်တာစင်ဒီယာမောင်ကိုဂွန်ဂျူပြည်သူယင်ပြပါဒီကနေ့ချင်းရလိုက်ပါတယ်စုလက်ခံမိန်ကုံးမှာဒေါက်တာစင်ဒီယာမောင်ကအခုလိုညီကုန်းချုပ်ပြောခဲ့ပါတယ
် We must continue to fight for freedom, democracy and human rights for all. Thank you.
လူခွေယေရှုအတွက်ကျေးဇူးတကားထပ်မံဆိုပြစေလူသားအလုံးအတွက်လွတ်လပ်ခွင့်ဒီမိုကရေစီနဲ့လူခွင့်ရေးအတွက်ကျမတို့ဆက်လက်တိုက်ကြပါမယ်ကျေးဇူးတင်ပါတယ်လို့ပြောတော်ခဲ့တာပါဒေါက်တာစင်စရာမောင်ဟာမြန်မာဒုက္ခသည်တွေကိုကယ်တင်နိုင်ခဲ့တဲ့အပြင်မြန်မာပြည်အနာဂတ်အတွက်မျှော်လင့်ချက်လည်းဖြစ်ကြောင်းနဲ့ဒီမိုကရေစီရဲ့လူခွင့်ရေးနဲ့ငြိမ်းချမ်းရေးတန်ဖိုးများပေါ်ကူညီထောက်ပံ့တာတွေအတွက်ကျေးဇူးတင်ရှိပါကြောင်းသူရွေးချယ်ရေးအဖွဲ့ကမေလ3ရက်နေ့ကတရင်ထုတ်ပြန်ရမှာပြောခဲ့ပါတယ်ဒီဘွဲမှာစစ်ကောင်စီရဲ့ရက်ဆက်ကြမ်းကြုတ်မှုတပ်ပုံတွေကိုလည်းပြသထားပါတယ်အကြမ်းဖက်ချင်းရဲ့ပြပုံမှာနေနေရတဲ့မြန်မာနိုင်ငံသားတွေကိုဂွန်ဂျူးကအမတ်တရရှိပြီးအတူတကွရှိနေပါပါဆိုတဲ့စာတမ်းရေးထိုးထားတယ်လို့ကိုရီးယားနိုင်ငံရောက်ကိုရန်နိုင်ထွန်းကသူ့ရဲ့လူမှုစာမျက်နှာမှာပြောထားပါတယ်ဒီဘွဲကိုအမျိုးသားညီညွတ်ရေးအစိုးရကိုယ်စားလှယ်ရုံးကတာဝန်ရှိသူတွေအပြင်မြန်မာနိုင်ငံကတန်ဃာတော်တချို့ ABSTF အဖွဲ့ဥက္ကဋ္ဌဦးတန်ခဲနဲ့တခြားဧည့်သည်တော်တွေလည်းတက်ရောက်ကြတယ်လို့သိရှိရပါတယ်။အတူအားဖြင့်918လို့လည်းသိကြတယ်1989နှစ်မေလ17ရက်နေ့မှာဖြစ်ပေါ်ခဲ့တဲ့တောင်ကိုရီးယားနိုင်ငံစစ်အာဏာရှင်ဆန့်ကျင်ရေးဒီမိုကရေစီလှုပ်ရှားမှုကိုအထိမ့်မှပြုသောအဖြစ်အောက်မေ့ဘွယ်ဖောင်ဒေးရှင်းကိုထူထောင်ခဲ့တာဖြစ်ပြီးနှစ်စဉ်လူခွင့်ရေးစုကို2009ခုနှစ်ကစပြီးချိန်မြင့်ခဲ့တာပါ။2009ခုနှစ်ကစတင်ချင်းချင်းခဲ့ရမှာ2004ခုနှစ်အတွက်ဒေါင်ဆန်းစုကြည်2009ခုနှစ်အတွက်ဦးမင်းကိုနိုင်တို့ကိုချင်းချင်းခဲ့ပြီး2022ခုနှစ်မှာဒေါက်တာစင်ဒီယာမောင်ကိုခုလိုချင်းမလိုက်တာဖြစ်ပါတယ်2018ခုနှစ်မှာတော့ရိုဟင်ဂျာကိစ္စနဲ့ပတ်သက်ပြီးဒေါင်ဆန်းစုကြည်ကိုချင်းချင်းခဲ့တဲ့စုကိုပြန်လည်ရုပ်သိမ်းခဲ့ပါတယ်